မြန်မာနိုင်ငံမှာဆိုက်ကလုန်းလေပြင်းမုန်တိုင်းကြလို့အကြီးကျယ်ပျက်စီးနေတဲ့ဒေသကလေပေးဒုက္ခသည်များကိုနိုင်ငံတကာလူသားချင်းစာနာမှုကျွမ်းကျင်သူအလို့သမားများလျင်မြန်ထိရောက်စွာသွားရောက်ကူညီခွင့်ပြုပါလို့စစ်အစိုးရကိုအမေရိကန်သမ္မတကတော်လော်ရာဘုတ်ကတိုက်တွန်းလိုက်ပါတယ်။ကြာသပတေးနေ့ကယောမမြို့မှာကုလသမဂ္ဂစာနာရိက္ခအစီအစဉ်ရဲ့မှုဆောင်ဘုတ်အဖွဲ့သို့မိကွန်းပြောကြားရင်းလော်ရာဘုတ်ကအဲ့ဒါလို့ထည့်သွင်းတိုက်တွန်းသွားတာပါ။မြန်မာနိုင်ငံသို့လူသားချင်းစာနာမှုအထောက်ပံ့ဒေါ်လာ30နဲ့5သန်းပိုပေးတဲ့ထက်ကဒေါ်လာ12သန်းပိုကကုလသမဂ္ဂစာနာရိက္ခအစီအစဉ်ကတစ်ဆင့်ပေးပို့သွားတာဖြစ်တယ်လို့ထောက်ပြရင်းသမ္မတကတော်လော်ရာဘုတ်ကမြန်မာနိုင်ငံမှာအခက်အခဲများစွာကြာကသွားရောက်ကူညီထောက်ပံ့လုပ်ကိုင်နေကြတဲ့အတွက် WFP ကမ္ဘာစာနာရိက္ခအစီအစဉ်ကိုလည်းချီးကျူးကျေးဇူးတင်စကားပြောကြားသွားပါတယ်။မေလ3ရက်နေ့ကနာဂစ်ဆိုင်ကလုန်းလေပြင်းမုန်တိုင်းကျလို့ဧရာဝတီတိုင်းအကြီးအကျယ်ပျက်စီးနေလို့ကုတဲ့ပို့ပြီးကူညီထောက်ပံ့ခွင့်ပေးဖို့သမ္မတကတော်လော်ရာဘုတ်ကစစ်ဆိုးရအာထပ်တလဲလဲတိုက်တွန်းခဲ့ပြီးဖြစ်ပါတယ်။ဆက်စချင်းမှာစစ်ဆိုးရကနိုင်ငံတကာကယ်ဆယ်ထောက်ပံ့ရေးများကိုလက်မခံဘဲနောက်ပိုင်းကြတော့မှတစတစနဲ့လက်ခံလာခဲ့ပေမဲ့လို့လေဘေးဒုက္ခသည်များသောက်ရည်စမ်းမရကြလို့ကုဆက်ယောဂများပြန့်လာမှာကိုနိုင်ငံတကာကစိုးရိမ်နေကြပါတယ်။